မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်တသန်းကျော်ရှိတဲ့ထက်က33,000ကျော်ကိုဘာဆန်ချာကျွန်းစီကိုတောရှိနေရာချထားဖို့ဘင်္ဂလားဒေ့ရှ်ဆိုကစီစဉ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေမှာနေ့လုံးကဖော်ပြထားပါတယ်ရိုဟင်ဂျာမွတ်စလင်တွေကိုဒုက္ခသည်တွေကိုအခုလာမယ့်ဧပြီလ15ရက်နေ့မှာတောရှိဖို့စီစဉ်ထားကြောင်းဘင်္ဂလားဒေ့ရှ်အစိုးရဘေးဒုက္ခဆိုင်ရာကူညီကယ်ဆယ်ရေးဝန်ကြီးအမ်နော်ရမင်ကဒီအမေရိကန်တမတ်ကြီးအော်ရောဘတ်မီလာနဲ့တွေ့ဆုံခဲ့ပြီးတော့တင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ဒီစီစဉ်ကိုပြီးခဲ့တဲ့အပတ်ကပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကညွှန်ကြားခဲ့တယ်လို့ဆိုပါတယ်ဒီဘတ်ဆန်ချာကျွန်းမှာဒုက္ခသည်တွေနေထိုင်ဖို့အိမ်တွေပါဝင်လျက်စစ်တပ်အားဆက်သွယ်ရေးကျန်းမာရေးဆောင်ရှောက်မှုနဲ့မုန်တိုင်းကာကွယ်ရေးနဲ့မုန်တိုင်းတန်ခါနဲ့ခရုံနိုင်မဲ့နေရာတွေကိုလည်းတိစောက်ထားတယ်လို့ဝင်းကြီးဖတ်မန်ကပြောပါတယ်ဒါပေမဲ့လည်းကုလသမဂ္ဂနဲ့လူခွင့်ရေးဖွဲ့စည်းတွေကတော့ရိုဟင်ဂျာဒုက္ခသည်တွေအဲ့ဒီကျွန်းကိုပြောင်းရွှေ့မယ်ကိစ္စနဲ့ပတ်သက်ပြီးဆိုရရသည်ဦးတွေကြုံနေနိုင်လို့အနေရရှိတဲ့အကြောင်းမကြာခဏသတိပေးနေတာပါ